ရုရှားရေတပ်ကရင်ငုတ်သမားတရားကျော်အပါဝင်ရုရှားနိုင်ငံတော်ကထောင်နေရှိတဲ့ရှာဖွေရေးနဲ့ကေဇေးရေးလုပ်သားတွေဟာဆိုရှီပင်လယ်နဲ့စိတ်ကမ်းကိုတင်းတင်းလာနေမှရောက်ရှိနေကြပြီးပင်လယ်တွင်ပြတ်ကျသွားတဲ့ရုရှားစစ်လေယာဉ်နဲ့ပတ်သက်တဲ့တင်းလွန်စားတွေကိုရှာဖွေနေကြပါတယ်။အဲဒီလေယာဉ်ပေါ်မှာလူပေါင်း62ဦးလိုက်ပါသွားတာဖြစ်ပါတယ်။စစ်တပ်ရဲ့ပြောခွင့်ရသူတဦးရဲ့ပြောကြားချက်အရလေရင်ပေါ်မှာလိုက်ပါသွားသူတယောက်မှအသက်ရှင်ကျန်ရတာမရှိဘူးလို့ပြောပါတယ်။လေရင်ပေါ်မှာနိုင်ငံတကာကချီးကျူးထောက်ပံ့ပြုခံရတဲ့ရုရှားစစ်တီးဝိုင်းကဒါဇင်နဲ့ချီတဲ့အဆိုတော်အကြော်မော်တွေလိုက်ပါသွားကြတာပါ။တင်းနှင်းနာနေကိုနိုင်ငံနဲ့တဝမ်းမှာဝန်ထမ်းချင်းအထိမ့်မှအဖြစ်သတ်မှတ်တဲ့အကြောင်းသမ္မတဗလာဒီမီယာပူတင်ကကြေညာခဲ့ပါတယ်။ TU-154 အမျိုးသားလေရင်ဟာပြန်တက်ပြီးတဲ့နောက်2မိနစ်ကြာမှပြစ်ကျသွားတာဘာကြောင့်ဖြစ်ရတာလဲဆိုတာကိုဖော်ထုတ်နိုင်ဖို့အတွက်တင်းလွန်စွာရရှိနိုင်ရေးတညာလုံးမနေမနာရှာဖွေကြဖို့အတွက်ရှာဖွေရေးအဖွဲ့တွေကြိုးပမ်းနေကြတာဖြစ်ပါတယ်။ဘာကြောင့်ဖြစ်ရလဲဆိုတဲ့အကြောင်းကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်တော့မှဖြစ်တယ်လို့တေဆုံးသူတွေရဲ့တန်ရည်သူမိသားစုတွေအတွက်အကူအညီထောက်ပံ့ပေးနိုင်တဲ့အလုံးကိုဆောင်ရွက်သွားမယ်လို့မစ္စတာပူတင်ကပြောဆိုပါတယ်။ရုရှားကမ်းလွန်ပင်လယ်မှာလေရင်ရဲ့အပျက်စီးတွေနဲ့တေဆုံးသူတို့ရဲ့ရုပ်လောင်းတွေတွေ့ရှိထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။လေရင်ရဲ့အဓိကအပိုင်းကိုတော့ပင်လယ်ကမ်းလွန်တိတသမ5ကီလိုမီတာအကွာရေအောက်မီတာ80အနက်မှာရှိနေတယ်လို့လဲဆိုပါတယ်ခင်ဗျာ။